ရှမ်းပြည်နယ်နောင်ချိုကြောင်မဲနယ်မန္တလေးတိုင်းကမိုးကုတ်မြို့တွေမှာစစ်ကောင်စီနဲ့ TNLA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဟာဆက်ပြင်းထန်နေပြီးလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသာထိခိုက်မှုတွေဆက်ရှိနေပါတယ်။ဒီ3ရက်တာပဲရှိတဲ့တိုက်ပွဲအတွင်းမှာတော့ TNLA ကနောင်ချိုနဲ့ကြောင်မဲမြို့ကအစိုးရဌာနတချို့ကိုသိမ်းယူခဲ့တယ်လို့စစ်ကောင်စီတပ်စခန်းနှစ်ဓာအစင်ကျော်သိမ်းယူခဲ့ကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်18ဦးလက်နက်ချခဲ့ကြောင်းကိုလည်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့စစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရဲ့နောက်ဆုံးချင်းတွေသတင်းပေးပို့ချက်ကိုအခြေခံပြီးကိုအောင်ပြပြပေးပါအောင်ခင်ဗ
ျစစ်ကောင်စီနဲ့ TNLA ပူးပေါင်းတပ်တွေရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့မှာတိုက်ပွဲတွေပြင်းပြထန်ထန်ဆက်ဖြစ်နေပါတယ်။၃ရက်မြောက်နေ့တိုက်ပွဲဒီကနေ့မနက်ပိုင်းမှာတော့ TNLA ပူးပေါင်းတပ်တွေသိမ်းလိုက်တဲ့အမှတ်66ဒုံးတက်ရင်ကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ဘုံးကျဲတာတွေရှိခဲ့ကြောင်းနဲ့ Crown Billet နေဆက်ရုံမှာလက်နက်ကြီးကြီးကြားခဲ့တာတွေရှိခဲ့ကြောင်း PDF တပ်ဖွဲ့တွေနဲ့နှိစက်သူတူက VOA ကိုအခုလိုပြောပါတယ်
။ဒီဟာမြို့ပြာဆောက်ဆောက်ဒိန်းတက်ကိုသိမ်းတာအသိနဲ့ဒီကကကလေယာဉ်နဲ့လာကြတော့ပြစ်လိုက်တာနဲ့ဘူးမလက်ဒီနည်းမလက်ကငါးလုံးကျဲသွားပေါ့။နောက် Crown Billet နေဆက်ရုံအကြီးအဲ့ဒါမင်းဆိုင်လန့်ထူတာအဲ့ဒါကျလေးလုံးကာဝေးကျတဲ့တက်စီလေးလုံးကျဘိုင်လာပေါ်ကြွားကြပြောဘိုင်လာဆက်ပေါ့အော်အပြည့်စည်ရတာမရှိသေးဘူး။လူမျိုးတွေပြလာမှုတ
ွေ TNLA ပူးပေါင်းတပ်တွေကနောင်ချိုမြို့ကိုထိန်းချုပ်ထားတာကြောင့်မြို့ရင်းကိုလည်းလေကြောင်းကဘုံကျဲနေကြောင်းဆက်ပြောပါတယ
်အဲမိုးဖလာရုံနဲ့နောင်ချိုပြည်သူတွေကိုဘုံကျဲအတလာရဲ့ဖို့ဆုတ်ပြီးရတယ်မပြောဘူးအတိအကျအမှုရှိတယ်လွတ်တယ်လွတ်တယ
်ပြည်သူတွေထိခိုက်တဲ့တရင်လည်းမချအကြောင်းနဲ့ပြည်သူအများစုနောင်ချိုမြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းပြောပါတယ်ချောင်းမဲဒေသကတအူးကလည်းချောင်းမဲမြို့မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့မနေ့ကလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါတယ်
ကြောင်မဲကတော့ဒီမနေ့ဆောင်လာကြတယ်ဆိုတော့တိုက်ပွဲတော်တော်လေးပြင်းထန်ပါတယ်ဒီတော့ပို့ဖြစ်နေတာကငါတင်ကားတွေကတိုက်ပွဲတွေသာရှင်းတယ်ဟာတင်ကားနေပြပေါ့မနေ့ကတော့ရေစကားမှာတော့တိုက်ပွဲတော်တော်လေးပြင်းထန်တယ်ပေါ့နော်နိုင်ဝင်းကျင်တော့တိုက်ပွဲပြပြီးမှဒီခန်းကိုပြင်းသွားတော့ပေါ့နော်အဲမနေ့တော့
ဒီကနေ့မှာတော့မြို့ရင်းလက်နက်ကြီးကြီးကြတာကြောင်းလူ2ယောက်ထိခိုက်တယ်လို့သိရကြောင်းလည်းပြောရတယ
်မြို့ရင်းလို့ပဲပြောပေါ့သူကရွက်ခွက်တဲ့ကြတော့မြို့အကြီးကြီးကြတာပေါ့ကြတော့အဲမှာကုလလို့စကလူ2ယောက်ထိခိုက်တယ်ရတာတရားတော့အဲ့တည်းအနေနဲ့မစိုးရင်ရပြီမလဲပြင်းထန်တာပေါ့တယောက်ပါတယောက်ကတော့တိတ်ပဲပြင်းထန်ဘူးသိကြတယ်ဟုတ်လို့ရှိရောအဲ့လိုမျိုးရှိရလက်ရောက်ပေါ့
မိုးကုတ်မြို့နောက်ပိုင်းကျက်ပြင်ဘက်မှာတော့ဒီကနေ့မနက်ပိုင်းကလေးကပြစ်ခတ်တံတွေကြားနေရပြီးလေကြောင်းကလည်းဘုံကျဲနေတယ်လို့ဆိုရတယ်ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီးတယောက်သေဆုံးတယ်လို့ကြားသိရကြောင်းဒေသခံတဦးကပြောရတယ
်ဒီနေ့အချိန်မနက်တည်းကပြစ်နေတာမိုးကုတ်အနောက်ပိုင်းကျက်နေပြင်းနေလည်းပြစ်သွားရပြလေရင်က၃ကျင်းလောက်လာရပြရက်ခဲလေကြာတယ်ရက်တက်တင်ကြီးရက်ခွက်ကြာတယ်တက်တင်မျိုးမှာလည်းကြာတယ်ဟိုကဘာအေးမှာလည်းကြာတယ်ဗျလူထမှာလည်းကြာတယ်လူထရက်ခွက်ခေါ်လေးရက်ခွက်လောက်ကြာတယ်ရက်ချက်ကြီးရေစကားလည်းလူလောက်သားကြီးတဲ့တကယ်လူထရက်မှာမိကလေးတယောက်ဒီဆုံးနေတဲ့လေးတောင်ကြာပြီဆိုတော့ကိုယ့်ရင်နဲ့ကိုယ်ဝင်နေရတာလေကျွန်တော်ပြောနေတော့ကိုဟိုလက်ရည်ကြီးပြင့်နေတာဗျမကြာမကြာပြင့်နေတာ9မိနစ်ကြာတစ်ခါလောက်7မိနစ်တစ်ခါလောက်ကိုပြင့်နေရတယ်
ဒီကနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ TNLA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမယ့်ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး TNLA ပြန်ကြားရေးဌာနရဲ့ Telegram စာမျက်နှာမှာတော့ဒီနေ့မနက်၈နာရီလောက်မှာမိုးကုတ်မြို့အေးစီဒီမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ148စခန်းမနက်9နာရီမှာကြောက်မဲမြို့ခမာရ901နဲ့902မနက်6နာရီလောက်မှာနောင်ချိုမြို့ခမာရ114နဲ့66ဒုံးတရင်စကန်စတာတွေကို TNLA ကတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလ25ရက်နေ့ကစတင်လိုက်တဲ့1329စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းမှာ TNLA ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း24ခုစစ်ကောင်စီတပ်ဖွဲ့ဝင်18ဦးနဲ့အတူလက်နက်ခဲယံအများပြားသိမ်းယူနိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ရှမ်းမြောက်နဲ့မန္တလေးတိုင်းတွေဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုစစ်ကောင်စီဘက်ကထုတ်ပြန်ထားတာမတွေ့ရပါဘူးခင်ဗျာ။